တောင်အာရှဒေသကအယ်ကိုင်ဒါအဖွဲ့ရဲ့အဓိကကွန်ရက်တစ်ခုကိုချေမှုန်းလိုက်တယ်လို့အမေရိကန်သတင်းထောက်ဒန်နီယယ်ဖောက်ကိုတမ်းမှုမှာပါဝင်တဲ့လူတယောက်ကိုထောင်ဖောက်ပြီးထုတ်ဖို့အကြံစီတွေကိုလည်းတားဆီးလိုက်တယ်လို့ပါကစ္စတန်ကကြေညာပါတယ်။မူစဝနာလို့လည်းလူသိကြတဲ့ဖာရုတ်ဘတ်ဒီအပါအဝင်စစ်သွေးကြွ69ယောက်ကိုဖမ်းလိုက်တယ်လို့ပါကစ္စတန်ဘက်ကပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးအဆင်းဘတ်ချွာကပြောပါတယ်။အဲ့ဒီလူဟာအိန္ဒိယတိုက်ငယ်အယ်ကိုင်ဒါအဖွဲ့ AQIS ရဲ့ဒုတိယအကြီးအကဲဖြစ်ပါတယ်။ဒါအပြင်အဖွဲ့ကိုဘဏ္ဍာငွေကြေးထောက်ပံ့သူ12ယောက်နဲ့ဖောက်ကွဲရေးပစ္စည်းဆိုင်ရာကျွမ်းကျင်သူ15ယောက်ကိုလည်းဖမ်းလိုက်တာပါ။ဒီအယ်ကိုင်ဒါအဖွဲ့ရဲ့ခေါင်းဆောင်ကတော့အာဖဂန်နစ္စတန်မှာရောက်နေတယ်လို့ဘတ်ချွာကပြောပါတယ်။တရားမဝင်ကြေညာထားတဲ့ Lashkar-e-Jhangvi စစ်သွေးကြွအဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တွေကိုလည်းလက်လုပ်ဖောက်ကွဲရေးပစ္စည်း IED ဆိုင်ရာကျွမ်းကျင်သူ10ဦးအသေးခံဘုံခွဲသူ6ဦးနဲ့အတူပါကစ္စတန်ကဖမ်းလိုက်တယ်လို့ဒုဗိုလ်ချုပ်ကြီးဘတ်ချွာကပြောပါတယ်။ဒီအဖွဲ့ဟာပါကစ္စတန်နိုင်ငံတော်မှာတိုက်ခိုက်မှုတွေလုပ်ဖို့ AQIS အဖွဲ့နဲ့အတူစီစဉ်နေပြီးတော့ပါကစ္စတန်တာလီဘန်တွေစီကနေအထောက်ပံ့ရနေတဲ့အချိတ်ဆက်တစ်ခုကိုလည်းထူထောင်ထားပါတယ်။တခြားဖမ်းဆီးလိုက်သူတွေထဲမှာတိုက်ခိုက်မှုတွေလုပ်တဲ့အခါ3လရှိတဲ့လူအစုအဖွဲ့ထဲကစစ်သွေးကြွ49ယောက်ပါဝင်ပါတယ်။